ပြည်မှုတစ်ခုနဲ့အမေရိကန်ပြည်ထောင်စုမှာထောင်ချခံခဲ့ရတဲ့ရုရှားနိုင်ငံသူအမျိုးသမီးတို့ဟာအခုတော့ရုရှားနိုင်ငံကသူ့နေအိမ်ကိုပြန်ရောက်သွားပါပြီ။အမေရိကန်အာဏာပိုင်တွေကိုအသိမပေးဘဲနဲ့ရုရှားအစိုးရအရာရှိဟောင်းသူရဲ့ကိုယ်စားလှယ်အဖြစ်လှုပ်ရှားခဲ့တဲ့မာရီယာဘူဒီနာကို2018ဇူလိုင်လမှာဖမ်းဆီးပြီးတော့ပြည်မှုထင်ရှားတဲ့အတွက်ဒီဇင်ဘာလမှာပြစ်ဒဏ်ချမှတ်ခဲ့တာပါ။မာရီယာဘူဒီနာဟာသူ့ရဲ့တနက်ပိုင်ဆိုင်ခွင့်အထောက်ခံရေးလှုပ်ရှားမှုကိုအသုံးချပြီးတော့အမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းမှာထိုးဖောက်ဝင်ရောက်ဖို့နဲ့2016ခုနှစ်ကဒေါ်နယ်ထရမ့်နဲ့ဟီလာရီကလင်တို့ရှင်ပြိုင်ခဲ့ကြတဲ့အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမေရိကန်နဲ့ရုရှားအကြားတရားမဝင်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ပေးဖို့ရုရှားအစိုးရအရာရှိဟောင်းအလက်ဇန်ဒရာတိုရှင်ကတရားညွှန်ကြားမှုနဲ့လုပ်ကိုင်ခဲ့ကြောင်းဝန်ခံထွက်ဆိုခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ရှေ့နေချုပ်ကိုအသိမပေးဘဲနဲ့နိုင်ငံခြားအရာရှိသူဦးရဲ့ကိုယ်စားလှယ်အဖြစ်လှုပ်ရှားတာဟာအမေရိကန်ဥပဒေကိုချိုးဖောက်တာဖြစ်ပါတယ်။ပူတီနာကိုထောင်တန်း18လချမှတ်ခဲ့တာဖြစ်ပြီးတော့အမှုကြားနာနေတဲ့ကာလအတွင်းသူအကျဉ်းကျခဲ့တဲ့ကာလအတွက်ရှော့ရဲနဲ့ပြန်လုံလာတာဖြစ်ပါတယ်။ပူတီနာကတော့သူ့လှုပ်ရှားမှုကိုပြင်းပြောင်းတင်းတင်းလုပ်ကိုင်ခဲ့တာဖြစ်တဲ့အတွက်တရှိုလှုပ်ခွက်တာမဟုတ်ဘူးလို့အခိုင်အမာပြောဆိုခဲ့ပါတယ်။ဖလော်ရီဒါပြည်နယ်တလာစီမြို့ကလုံခြုံရေးတိတ်မတင်းကျတဲ့ထောင်ကနေလွတ်လာတဲ့နေမှာပဲရုရှားနိုင်ငံကိုလေရင်နဲ့ထွက်ခွာသွားခဲ့တာလည်းဖြစ်ပါတယ်။